နိုဝင်ဘာလကတင်ပခဲ့တဲ့ရွေးကောက်ပွဲမှာမြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ကိုမဲပေးခဲ့ကြတဲ့ပြည်သူတွေအနေနဲ့ Civil Disobedience လို့ခေါ်တဲ့ပြည်သူတရားလုံးကစန့်ကျင်ခြင်းလှုပ်ရှားမှုမှာပါဝင်ဆင်နွှဲကြဖို့ NLD ထိပ်တန်းခေါင်းဆောင်တူဖြစ်တဲ့ဦးဝင်းထိန်ကတိုက်တွန်းလိုက်ပါတယ်
။အဲတော့ဒီကိစ္စကို2020ခုကပဲမှာကျွန်တော်တို့မဲပေးခဲ့တဲ့မျက်စနရှင်အားလုံးကလုံးသွင်းပြီးတော့ကြုံလာတဲ့အခြေခံမှမပြောင်းတော်ဆန်းစီပြောခဲ့လို့နှလုံးကြီးနဲ့ရင်ဆိုင်ပြီးတော့ simple disobedience ဟာပြီးရင်ရတရားလုံးကစန့်ကျင်ခြင်းဆိုတဲ့ဆန္ဒပြခြင်းမျိုးနဲ့ဆောင်ရကြပါလို့တိုက်တွန်းကြတော့ဒီကုန်းထုတ်ပ
ါ NLD ပါတီဘိုးကော်မတီဝင်ဦးဝင်းထိန်ကနေပြည်တော်က NLD ရုံးခန်းမှာပြောသွားတာဖြစ်ပါတယ်မြန်မာနိုင်ငံဟာစစ်အာဏာသိမ်းမှုရဲ့ကျိန်းစာတင့်နေပြီးအာဏာသိမ်းမှုတွေကြောင့်လည်းနိုင်ငံကဆင်းရဲနေရကြောင်းသူကပြောပါတယ်။တစ်ချိန်တည်းမှာပဲရန်ကုန်မြို့မှာစစ်အာဏာသိမ်းတာကိုစတင်ကြောင်းပြသဖို့ဒီမိုကရေစီလိုလားတဲ့အဖွဲ့တွေရဲ့လှုပ်ဆော်ချက်နဲ့အတူအင်္ဂါနေ့ည၈နာရီမှာရက်ွက်တချို့တဲ့15မိနစ်ကြာကောင်းဟွန်တွေတီးအိုးတွေခောက်ပြီးဆန္ဒပြခဲ့ကြပါတယ်။ဒါ့အပြင်ဖမ်းဆီးထိန်းသိမ်းခံရတဲ့ဒေါန်ဆန်းစုကြည်ကျမစေကြောင်းစူတောင်းတပ်တွေနဲ့အတူအာဏာရှင်စနစ်ကိုဖျက်သိမ်းပြီးလွတ်လပ်မှုကိုတောင်းဆိုတဲ့ကြွကြော်မှုတွေလည်းပြုလုပ်ခဲ့တယ်လို့AP သတင်းဌာနကပြောပါရယ်ချောင်းသားကောင်းဆောင်ကိုမင်းကိုနိုင်ကလည်း IT နည်းပညာနဲ့တခြားရနိုင်တဲ့နည်းလမ်းတွေအသုံးပြုပြီး non participation လို့ခေါ်တဲ့မပူးပေါင်းမဆောင်ရွက်ရေးနည်းလမ်းတွေကိုပြည်သူတွေအသုံးချဖို့ကိုလည်းတိုက်တွန်းထားပါရယ်ခင်ဗျာ